ရန်ကုန်တိုင်းဒေသကြီးအတွင်းတရားဥပဒေစိုးမိုးမှုအခြေအနေတိုးတက်လာပေမဲ့အစိုးရဘက်ကဒီဇယ်ဥပဒေတွေကိုလိုက်နာဖို့မကြာခဏသတိပေးနေရတဲ့အခြေအနေတွေရှိနေတဲ့အကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့ကိုတီထောင်သူတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညွန့်ညွန့်တင်းက VOE ကိုပြောပါတယ်။11 Media အဖွဲ့ကသတင်းတော်3ယောက်ဖမ်းဆီးထားတဲ့ကိစ္စဟာရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ရဲ့အမဲဆက်တစ်ခုဖြစ်တယ်လို့လည်းသူကဆိုပါတယ်။ဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းရမှာရန်ကုန်တိုင်းတရားဥပဒေစိုးမိုးရေးအခြေအနေကိုဒေါက်တာဒေါ်ညွန့်ညွန့်တင်းကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ။
အဲ့တော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ရှိရင်တော့ကျမတို့ဟိုတခြားသောတချို့မြို့ကြီးတွေနဲ့နှိုင်းယှဉ်တဲ့အခါမှာတော့ရန်ကုန်ရဲ့အခြေအနေကအများကြီးတော့မဆိုးသေးပါဘူးပေါ့နော်အဲဒါပေမဲ့ကျမတို့ဟိုရန်ကုန်ကမီဒီယာတွေအများကြီးရှိတဲ့နေရာဆိုတော့အစိုးရကတည်ဆဲဥပဒေတွေကိုလိုက်နာတဲ့အပိုင်းမှာတော့တော်တော်လေးကိုအားနည်းချက်တွေရှိတာပေါ့နော်ဒါကြောင့်မလို့ကျမတို့ကအစိုးရကိုခဏခဏပေါ့နော်မီဒီယာတွေကရင်တစင်မဲ့တတိပေးရတယ်ပေါ့နော်ရန်ကုန်အစိုးရဟာပြည်သူလူထုတင်မြှောက်တဲ့အရသာအစိုးရဖြစ်တဲ့အတွက်ကြောင့်မလို့တည်ဆဲဥပဒေများကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပေါ့နော်ဟိုကျမတို့မကြာခဏဟိုတိုက်တွန်းရတာလေးရှိပါတယ်အစိုးရပိုင်းမှာပေါ့เนาะအခုကတော့ဟိုဥပဒေချုပ်လည်းလဲသွားပြီဆိုတော့ပေါ့เนาะအရင်ဥပဒေချုပ်လက်ထက်တုန်းကဆိုလို့ရှိရင်ကျမတို့ရန်ကုန်အစိုးရဟာတည်ဆဲဥပဒေနဲ့ညီလုပ်တဲ့အပိုင်းမှာအရန်ကိုအားနေပါတယ်ပေါ့เนาะဒါကြောင့်မလို့ကျမတို့ကအစိုးရကိုဟိုပြန်ပြန်ပြီးတော့ခဏခဏပေါ့เนาะရန်ကုန်အစိုးရတည်ဆဲဥပဒေကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပြောရတဲ့ဟာမျိုးတွေကျမတို့တော်တော်ရှိခဲ့တယ်ပေါ့เนาะဥပမာပြဆိုထင်ရှားတာမြို့နယ်17မြို့နယ်မှာပေါ့เนาะကျမတို့ဆန္ဒပြခွင့်ပိတ်ပင်တာမျိုးပေါ့เนาะအဲ့ဒါကျမတို့ပြန်ပြီးပြောရတယ်ပေါ့မဟုတ်ဘူးဒီလိုပိတ်ပင်ခွင့်ဥပဒေကမပေးထားဘူးပေါ့เนาะဥပဒေကဆန္ဒပြခွင့်လူတိုင်းကိုပေးထားတယ်အဲ့လိုပြောတဲ့အခါကျတော့အဲ့ထက်မှာဟိုဥပဒေကိုနည်းနည်းစွာတဲ့လူကြလို့ရှိရင်အမကျမတို့မတ်လလုံးကကျမဥဆောင်ပြီးတော့ဒီအဆန် peaceful assembly law အတွက်ကိုဥဆောင်ပြီးတော့ဒါ demonstration လုပ်တဲ့အခါမှာအစိုးရကခွင့်ပြုတယ်ဒါပေမဲ့ peace အတွက်ကိုကလေးတွေလုပ်တဲ့အခါမှာခွင့်မပြုဘူးပေါ့ तू ကလူကိုကြည့်ပြီးတော့ तू ကဟိုမူကိုကျင့်သုံးမှုလို့ဖြစ်နေတယ်ပေါ့နော်အဲ့တော့ကျမတို့ပြင်းပြင်းထန်ထန်တိုက်တွန်းမှုတွေလုပ်ရပါလေပေါ့နော်အစိုးရအနေနဲ့တရားဥပဒေစိုးမိုးရေးကိုလေးစားပါအစိုးရကတရားဥပဒေကိုလေးစားမှသာလျှင်ပြည်သူလူထုကတရားဥပဒေကိုလေးစားခြင်းစိတ်ဖြစ်လာမယ်ဆိုတော့ကျမတို့ရန်ကုန်အစိုးရကိုမကြာခဏတိုက်တွန်းနေရတဲ့ကိစ္စပါပဲ
ဟုတ်ကဲ့ဒီ NLD အစိုးရလက်ထက်မှာအခုရန်ကုန်တိုင်းနဲ့ပတ်သက်လို့ဥပဒေရေးအရအကြီးဆုံးတာဝန်ရှိတဲ့သူတယောက်ကိုအရေးယူတဲ့ကိစ္စတေဥဆောင်အောင်ရထွေးအမှုနဲ့ဟိုတည်ဆုံးခဲ့တဲ့အမှုနဲ့ပတ်သက်လို့ပေါ့လေဒါကသူတရားဥပဒေအရဒီလက်ဆားမှုတက်ဖြစ်ရင်းမှာအောင်မြင်မှုတစ်ခုအဖြစ်ဥပဒေရေးရာအရတိုးတက်မှုတစ်ခုအဖြစ်ပြောဆိုကြလာပြီလည်းရှိပါတယ်ဒါဒီအချိန်တွေရောတကယ်တမ်းတိုးတက်အားရစရာအချိန်တွေလည်းမြင်ပါပါခင်ဗ
ျဟုတ်ကဲ့အခုလိုမျိုးပေါ့နော်ဒါသမ္မတကြီးကလည်းဒီကိစ္စမှာစိတ်ဝင်စားတယ်ပေါ့နော်အာစိတ်ဝင်စားပြီးတော့ဟိုကော်မရှင်အနေနဲ့လည်းဒီကိစ္စပေါ်မှာအာရုံထားပြီးတော့အခုလိုကိုစုံစမ်းစစ်ဆေးပြီးတော့တင်ပြရတဲ့အတွက်ကိုကျွန်တော်တို့ကကြိုးဆိုတယ်ပေါ့နော်ဒါအစိုးရတက်လက်ထက်မှာငါးကြီးကြီးတွေကိုဒါဖမ်းမိတယ်လို့ပဲကျွန်တော်တို့ပြောရမှာပေါ့နော်အာအဲ့ဒီလိုမျိုးပဲပေါ့အဲ့ဒီလိုမျိုးပဲကျွန်တော်တို့ရန်ကုန်မြို့ရဲ့တရားရုံးတော်တော်များများမှာဒီလိုကိစ္စတွေအများကြီးရှိနေတယ်ဆိုတော့ကိုကျွန်မသိစေချင်ပါတယ်ပေါ့နော်ဟိုကျွန်တော်တို့စီမလည်းပဲဟိုမှတ်တမ်းတင်ထားတဲ့အမှုတွေဟိုတော်တော်များများရှိနေပါတယ်ပေါ့နော်အောင်ရွေးထေးအမှုလိုပဲအဂတိလက်စားမှုတွေပါဝင်ပတ်သက်နေနိုင်တဲ့အမှုတွေအများကြီးရှိနေပါတယ်။ဒါကြောင့်မလို့ကျမတို့ဟိုကော်မရှင်ကတော့အခုအကုန်လုံးတော့မနိုင်သေးဘူးပေါ့လေ။သူကလည်းသူရှိတဲ့အားလေးနဲ့လုပ်နေရန်ကုန်တိုင်းအတွက်ဆိုရင်အာကော်မရှင်ကရန်ကုန်တိုင်းမှာအခြေစိုက်နိုင်တဲ့အနေအထားကျမတို့ဝတ်ထက်တွေမရှိသေးဘူး။နေပြည်တော်မှာပဲသူကအခြေစိုက်တာဆိုတဲ့အခါကျတော့ရန်ကုန်တိုင်းအတွက်ကိုဒီထက်ကော်မရှင်ကအများကြီးလှုပ်ရှားရည်ကျမတို့ရှိနေပါသေးတယ
်။အခုဒီသတင်းတောက်ဒီ11 Media သတင်းတောက်3ယောက်ခေါ်ယူထိန်းသိမ်းခံရတဲ့ကိစ္စမှာလက်ရှိဒီဇဲဥပဒေနဲ့မညီဘူးဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်။ဟိုသတင်းတောက်တွေကိုချက်ချင်းဟိုဖန်စီခေါ်ဆောင်သွားတာမျိုးတွေကဒါနဲ့ပတ်သက်လို့ဘယ်လိုဆိုတာရှိပါလဲ
။ဟုတ်ကဲ့ဒီကိစ္စကလည်းရန်ကုန်အစိုးရရဲ့အမဲဆက်တစ်ခုပါပဲပေါ့နော်။ရန်ကုန်အစိုးရမီဒီယာတွေနဲ့ပတ်သက်လို့ရှိရင်အမတန်အကဲဆက်တယ်ဆိုပြီးတော့ဒါတတိုင်းပြည်လုံးကမှတ်ချက်ပြုထားတာရှိပါတယ်ပေါ့နော်။အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲပေါ့နော်ဒါရာဇသက်ကြီးဥပဒေနဲ့သတင်းတောက်တွေကိုဆွဲပြီးတော့ပေါ့နော်ချက်ချင်းအမှတ်ခံမပေးဘဲနဲ့ထည့်လိုက်တယ်ဆိုတာမီဒီယာပေါ်မှာအညှိုးရှိနေတယ်ဆိုတာထင်ရှားတဲ့အပြုံမှုတစ်ခုဖြစ်တယ်ပေါ့နော်အာဒါကြောင့်မလို့ကျမတို့ရန်ကုန်အစိုးရကိုဟိုခဏခဏတိုက်တွန်းပါတယ်ပေါ့တတ်မလို့အစိုးရကတောင်မှပေါ့နော်ခဏခဏမီဒီယာတွေနဲ့ညှိနှိုင်းပြီးမီဒီယာကောင်စီကိုညှိနှိုင်းပြီးတော့66ဂါချင်းအမှုတွေဆိုလို့ရှိရင်ပြန်လွတ်ပေးခဲ့တာရှိတယ်ပေါ့နော်ဒါကြောင့်မလို့ပြည်သူတင်မြှောက်ထားတဲ့ရသအစိုးရအနေနဲ့ရာဇဝတ်ကြီးဥပဒေကိုကျင့်သုံးပြီးတော့မီဒီယာတွေကိုထောင်ထဲပို့တဲ့အလုပ်ကိုစင်ကြင်ပါဆိုပြီးတော့ပေါ့နော်ဟိုမကြာခဏမီဒီယာတွေဘက်ကရောကျမတို့ပြည်သူလူထုဘက်ကရောအရက်ဖက်ဖွဲ့စည်းတွေဘက်ကရောပေါ့နော်ခဏခဏတိုက်တွန်းမှုတွေရှိပါတယ်ပေါ့နော်အဲဒါပေမဲ့တိုက်တွန်းမှုတွေကအားပြော့သွားတဲ့အချိန်မှာပေါ့နော်အခုလိုမျိုးပြန်ပြီးတော့ပေါ့နော်ရန်ကုန်အစိုးရပြန်ခေါင်းထောင်လာပြီးတော့ မီဒီယာပေါ်ဖိနှိပ်မှုပေါ်ထွက်လာတာလို့ပဲကျမတို့ကယူဆပါတယ်။ဒါကြောင့်မို့ကျမတို့အရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူလူထုကအငြင်းနဲ့နိုးနိုးကြကြသတိရှိပြီးတော့အစိုးရကိုကျမတို့တည်ဆဲဥပဒေနဲ့ညီအလုံးလုံးဖို့ကျမတို့အငြင်းနဲ့တွန်းအားပေးနေဖို့ရန်ကုန်မှာတကယ်ကိုလိုအပ်တဲ့အနေအထားဖြစ်ပါတယ်။